အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီတစ်ပတ်တော့ဟန်ဂေရီကဇီဝဓာတုပညာရှင်နှစ်ဦးဖန်တီးလိုက်တဲ့ပလတ်စတစ်ကိုခြေဖြတ်တဲ့ bacteria cocktail လို့ခေါ်တဲ့ရောနှောဘက်တီးရီးယားအကြောင်းကိုပြောပြပေးပါမယ
်။ I'm Amara, I'm a co-founder of Polly.A Hungarian biotech company which has developed plastic eating bacteria.
ကျွန်တော်တို့က Polyloop company ကိုပူးတွဲတည်ထောင်ထားပါတယ်။ plastic တွေကိုခြေဖြတ်တဲ့ bacteria တီထွင်တဲ့ Hungarian ဇီဝနည်းပညာကုမ္ပဏီပါလို့ဇီဝဓာတုပညာရှင် Liz Madras ကပြောသွားတာပါ။ Liz Madras နဲ့တငယ်ချင်းဖြစ်သူ Christina Levero ဟာ Hungary နိုင်ငံ Budapest အခြေစိုက် Polyloop company ကိုတည်ထောင်တာသိပ်မကြသေးပါဘူး။သူတို့နှုတ်ဟာဘူဒပတ်နည်းပညာတက္ကသိုလ်မှာဆေးဝါးဓာတုနဲ့အင်ဂျင်နီယာဘွဲ့လွန်သင်တန်းတက်ချိန်မှာတွေ့ဆုံခဲ့ကြတာဖြစ်ပြီးတဘာဝဝန်းကျင်ကိုဘလို့အကူအညီပေးနိုင်မလဲဆိုတာကိုစဉ်းစားပြီးသူ့တည်တနာတွေကိုလက်တွဲလှုပ်ဆောင်ခဲ့ကြပါတယ်။နှစ်နှစ်လောက်သူ့တည်တနာလုပ်ခဲ့တဲ့နောက်မှာ bacteria cocktail ကိုတီထွင်နိုင်ခဲ့ကြတာပါ။သူတို့ရဲ့ဒီ bacteria cocktail ဟာဘယ် plastic မျိုးကိုမဆိုသတင်းပတ်အနည်းငယ်အတွင်းမှာပဲခြေဖြတ်ပြနိုင်တာတွေ့ရတဲ့အတွက်သူတို့ရဲ့ cocktail ကိုကမ္ဘာဝန်ကျင်ညဉ့်ဉန်းမှုပြဿနာဖြေရှင်းရေးအတွက်အဖြေထုတ်ပေးနိုင်မယ်လို့သူတို့ကယုံကြည်နေကြတာပါ။ bacteria ကိုတစ်မျိုးတည်းမသုံးဘဲရောဆက်ပြီးသုံးတာဟာ plastic အမျိုးမျိုးကိုခြေဖြတ်နိုင်ဖို့လုပ်တာပါလို့လည်း list ကရှင်းပြပါတယ်
။ bacterial cocktail which metabolizes plastics. And this is because it's not so one bacteria couldn't do all this because
bacteria cocktail လို့ခေါ်တဲ့ရောနှော bacteria ကပလတ်စတစ်တွေကိုခြေဖြတ်နိုင်ပါတယ်။ပလတ်စတစ်ဆိုတာကမော်လီကျူးတွေတိတ်ရှုပ်ရှုပ်ထွေးထွေးနဲ့ဖွဲ့စည်းထားတဲ့ပစ္စည်းတွေဖြစ်တဲ့အတွက်ဘက်တီးရီးယားတစ်မျိုးနဲ့ဆိုရင်အလုံးမဖြစ်လို့အခုလိုရောထားတာကိုထုတ်ရတာပါ။ကျမတို့နေတိုင်းသုံးနေတဲ့ပစ္စည်းတွေကိုချိန်ရင်သူတို့ကိုလှုပ်ထားတဲ့ပလတ်စတစ်အမျိုးအစားကအတော်ကြီးကိုများသလိုသူတို့ကိုဖန်တီးထားတဲ့ဓာတုပစ္စည်းကလည်းမျိုးစုံမှုအခုလိုရောနှောဘက်တီးရီးယားကောက်တေးကိုထုတ်ရတာလို့ပြောပါတယ်။သူရဲ့ကောက်တေးဟာတစ်ခါသုံးပလတ်စတစ်ဘဲအမျိုးအစားကိုဖြစ်ဖြစ်သတင်းပတ်ခုနှစ်ပတ်အတွင်းမှာပဲခြေဖြတ်ပြနိုင်တယ်လို့ဒီလိုခြေဖြတ်ဖို့အတွက်ဓာတုဆိုင်ရာလုပ်ငန်းရှင်တွေလည်းလှုပ်ရှားမလို့ပါဘူး။ဒါအပြင်ဓာတ်ပြောင်းဖို့အတွက်တခြားဓာတုပစ္စည်းတွေနဲ့ကြိုတင်ပြုတ်ပြန်ပေးကြလည်းမလိုဘူးလို့ပြောပါတယ်။သူရဲ့ bacteria လေးတွေဟာသူတို့ဓာတ်ခွဲခန်းတွေက incubator ပိုးမွေးစက်ထဲမှာနေကြပါတယ်။သူရဲ့ပိုးမွေးတဲ့ store ခန်းထဲမှာတော့ဆန်းသတ်မှုကနေရတဲ့ရောဆက်ထားတဲ့ bacteria cocktail မျိုးစုံရှိနေတယ်လို့မရောနှောရသေးတဲ့ bacteria အမျိုးအစားတက်တက်ကိုလည်းဒီဆက်ထဲမှာပဲတင်ထားတာပါ Writers သတင်းဌာနမေးမြန်းခန်းမှာတော့ list ကကဘာတလောမှာဆွန့်ဖြစ်ပစ္စည်းတွေကြောင့်ညဉ့်ဉန်းလာတဲ့ပြဿနာဟာအတော်ကြီးကိုဖြေရှင်းဖို့လိုအပ်နေတဲ့ပြဿနာလို့သူတို့မြင်တဲ့အတွက်ဒါကိုဖြေရှင်းနိုင်ဖို့သူတည်တနာတွေလုပ်ခဲ့ပါတယ်လို့ပြောပါတယ်သူတို့တက်ကျွမ်းတဲ့ဇီဝနည်းပညာနဲ့ဓာတုအင်ဂျင်နီယာနည်းပညာတွေကိုပေါင်းစပ်ပြီး plastic တွေကိုသူတို့လာရဘွားကိုပြန်ပြီးပို့ပေးနိုင်အောင်တဘာဝအတိုင်းလဲနေတဲ့တန်တရာဆဝင်းတဲ့ကိုပြန်ရောက်သွားစေမယ့်အခြေအနေတွေကိုဖန်တီးပေးဖို့အတွက်သူတို့ဆုံးဖြတ်ခဲ့တာပါတဲ့
The degradation process is very similar to how those leaves disappear from autumn until springtime a consortium
ကျန်တဲ့ဘဝပျက်စီးတဲ့လုပ်ငန်းစဉ်ဟာတကယ်တော့သိရကလေးတွေဆောင်းကနေနွေဦးရသည်အထိမတွေ့ရပဲတောက်သွားတာမျိုးနဲ့တိတ်ကိုတူပါတယ်။ပေါင်းစုနေတဲ့အနုဇီဝပိုးမွှားလေးတွေကသူတို့ကိုခြေဖြတ်ပေးတာပါ။ဇီဝလုံကျန်းလောင်စာပေါ်မှာအခြေတည်ထုတ်ထားတဲ့ပလတ်စတစ်တွေနဲ့ကျမတို့ရဲ့ဘက်တီးရီးယားလေးတွေလှုပ်ဆောင်မှုကလည်းဒါမျိုးပါပဲလို့ list ကပြောပါတယ်။သူတို့ရဲ့ဘက်တီးရီးယားလေးတွေဟာ polylactic acid ဖြစ်တဲ့ PLA plastic အမျိုးအစားကိုလည်းလောလောကူကူခြေဖြတ်နိုင်စွမ်းရှိပါတယ်။ဗြိတိန်နဲ့အမေရိကန်နိုင်ငံကသိပ္ပံပညာရှင်တွေဟာပလတ်စတစ်ကိုစားတဲ့အင်ဇိုင်းတစ်မျိုးကိုတီထွင်နိုင်ခဲ့ပါတယ်။ဒီအင်ဇိုင်းက PET လို့အတိုကောက်ခေါ်တဲ့ polyethylene terephthalate ကိုစားပြစ်နိုင်ပါတယ်။ဒီ PET အမျိုးအစားပလတ်စတစ်ဟာအတော်လူသုံးများပြီးဆွန့်ပြစ်လိုက်ရင်နှစ်ရာနဲ့ချီးပြီးမပြတ်မစီပဲရှိနေနိုင်တဲ့အတွက်ပဝန်းကျင်အတွက်အတော်ကိုအန္တရာယ်ရှိတဲ့အရာပါ။ဒီလို PET အပါအဝင်နိုင်ငံတကာသင်္ကေတစနစ်နဲ့သတ်မှတ်ထားတဲ့ပလတ်စတစ်အမျိုးအစားခုနှစ်ခုစလုံးကိုသူတို့ရဲ့ကောက်တေးကခြေဖြတ်နိုင်စွမ်းရှိတယ်လို့ Polyloop ကုမ္ပဏီရဲ့ CEO ဖြစ်တဲ့ List ကပြောပါတယ
် There are successful attempts with PET degradation though But in our case, we do all types of plastics from resin identification 1 through 7, and that includes other plastics as well, such as
layer packaging or mixed plastic.ကောဇီလိုပလတ်စတစ်ကစားပြီးအမျိုးအစား5မျိုးစလုံးအလုပ်ဖြစ်တဲ့အပြင်ပလတ်စတစ်အလွှာအထက်ထပ်လှုပ်ထားတာတို့ပလတ်စတစ်အရောတို့ကိုပါခြေဖြတ်နိုင်စွမ်းရှိတယ်လို့လည်းပြောပါတယ်ဒီလိုခြေဖြတ်ရမှာသတင်းနှစ်ပတ်လောက်အတွင်းမှာပဲပလတ်စတစ်တွေဟာအပိုင်းစားလေးတွေအဖြစ်ကိုရောက်သွားနိုင်တယ်လို့သတင်း5ပတ်လောက်ရောက်ရင်တော့အညိုရောင် organic အနှစ်အရေးအဖြစ်ကိုပြောင်းသွားနိုင်တာကိုသူတို့ကလက်တွေ့ပြသခဲ့တာပါသူတို့ရဲ့ကနဦးဓာတ်ခွဲခန်းစမ်းသပ်မှုတွေအရဒီအနှစ်အနည်းအရေးတွေဟာမြေစည်းလွှာပိုးပြီးကောင်းလာအောင်လုပ်ပြတဲ့ပစ္စည်းတွေဖြစ်စိတ်ချလက်ချတုံနိုင်တယ်လို့ဆိုပါတယ်။ဒါအပြင်ဓာရီကိုဇီဝပလတ်စတစ်တွေထုတ်ရမှာလဲတုံနိုင်တာပါ
။ We saw plastic waste pollution as a very very pertinent issue. So we decided to try to combine biotechnology and chemical engineering to create a new
plastic. Plastic ဆုံးဖြတ်ပစ္စည်းကြောင့်ငင်းညမ်းမှုဟာတကယ်ပြဿနာတည်းလို့ကျွန်မတို့မြင်ပါတယ်။ဒါကြောင့်ဇီဝနည်းပညာနဲ့ဓာတုအင်ဂျင်နီယာနည်းပညာတွေကိုပေါင်းပြီးပလတ်စတစ်တွေကိုသူတို့မူလနေရာပြန်ပြီးရောက်အောင်တဘာဝရဲ့တန်တရာလေးရဲ့ဖြစ်စဉ်တွေကိုပြန်ပြီးပို့ပေးနိုင်မယ့်နည်းကိုထွန်းဖို့အတွက်ဆုံးဖြတ်ခဲ့တာပါလို့ပြောပါတယ်။သူတို့ရဲ့ poly loop ကုမ္ပဏီဟာ American အခြေစိုက်နာမည်ကြီး Textiles ရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးနဲ့ Hungary ကဆုံးဦးတည်ထွင်သူတွေအားထားရတဲ့ Vespucci Partner Society ကအရင်းနှီးကိုရယူပြီးစက်ရုံတည်ဆောက်ဖို့ပါစီစဉ်နေပြီဖြစ်ပါတယ်။ဆုံးဦးတည်ထွင်ပညာရှင်နှစ်ဦးကတော့သူတို့ရဲ့ bacteria cocktail ကပလတ်စတစ်အပြင်ပဝန်းကျင်ညင်ညမ်းစေတဲ့တခြားပစ္စည်းတွေကိုခြေဖြတ်နိုင်စွမ်းရှိမရှိသူတည်တနာဆက်ပြီးလုပ်နေကြပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်